အိန္ဒိယနဲ့မြန်မာနှစ်နိုင်ငံနယ်စပ်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုကူညီတဲ့အနေနဲ့အမေရိကန်ဒေါ်လာ5သန်းအိန္ဒိယဘက်ကထပ်ပြီးတော့ပေးလိုက်တဲ့အကြောင်းအိန္ဒိယနိုင်ငံထုတ် First Post သတင်းမှာဝန်ထမ်းတွေကဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ် Vikram Misri ကမြန်မာနိုင်ငံနယ်စပ်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးရဲအောင်ကိုဒေါ်လာ5သန်းတန်ချက်လက်မှတ်ပေးရတဲ့အခမ်းအနားတင်းနာနေတုန်းကကျင်းပခဲ့ပါတယ်2012ခုနှစ်တုန်းကရရှိထားခဲ့တဲ့နေဆက်ဒေတာဖွံ့ဖြိုးရေးဆိုင်ရာနှစ်နိုင်ငံသဘောတူညီမှုအရအိန္ဒိယအစိုးရကနေဒေါ်လာ5သန်းမြန်မာကိုထပ်ပြီးတော့ပေးလာပါ2012ခုနှစ်မေလမှာနေဆက်ဒေတာဖွံ့ဖြိုးရေးနှစ်နိုင်ငံသဘောတူစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြပြီးတော့စုစုပေါင်းဒေါ်လာ25သန်းအိန္ဒိယကမြန်မာနိုင်ငံကိုပေးသွားမှာဖြစ်ပါတယ်တစ်ချိန်ကို5သန်းနှုန်းနဲ့5ချိန်ခွဲပြီးပေးဖို့သဘောတူညီခဲ့ကြတာပါပထမနှစ်စီမံကိန်းအရစာတင်ကြောင်း22ခုကျမ်းမာရေးဌာန18ခုနဲ့တရား8ခုကိုချင်းပြည်နယ်နဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတည်ဆောက်ခဲ့တယ်လို့မြန်မာနိုင်ငံမှာရှိတဲ့အိန္ဒိယတန်ရုံရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ဒုတိယနေ့စီမံကိန်းအရချင်းပြည်နယ်နဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလမ်းမကြီး5ခုတည်ဆောက်ဖို့လို့မြန်မာဘက်ကစီစဉ်နေပါပြီ။ချင်းပြည်နယ်မှာနောက်ထပ်စာတင်ကြောင်း3ခုနဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစာတင်ကြောင်း8ခုတိဆောက်တော့ဖို့လည်းရှိနေပါတယ်